နီပေါင်းနိုင်ငံပိုခါရာမြို့မှာတနင်္ဂနွေနေ့ကခီးတဲတင်လေးရင်ဒစဉ်ပြကြခဲ့တာမှာလူ60ရှိထက်မနည်းသေဆုံးခဲ့ကြောင်းမြို့ပြလေးချောင်းပြန်တန်းရင်အာဏာပိုင်တွေကပြောပါတယ
်ဆိုရှယ်နီကာယောနီတဲ့ challenge လာမယ်ရှုပ်တော့နည်းနည်း
လုံခြုံရေးအေဂျင်စီတွေအနေနဲ့စိန်ခေါ်မှုတွေနဲ့ရင်ဆိုင်နေရပါတယ်။ဒါကတော့တည်ဆုံသူတွေဘသူဘွားဖြစ်တယ်ဆိုတာခွဲခြားပြီးတော့တက်ဆိုင်ရမိသားစုတွေစီအများဆုံးလွှဲပြောင်းပေးဖို့ဖြစ်ပါတယ်လို့ရဲအယားရှိ AJ Chaitri ကသတင်းထောက်တွေကိုပြောဆိုသွားတာပါ။ဒါဟာနေပေါင်း30အတွင်းအဆိုးအဝါးဆုံးလေရင်ပြကြမှုလည်းဖြစ်ပါတယ်။မြို့တော်ကတ်မန်ဒူကနေခီးတဲ82ဦးလိုက်ပါလာတဲ့ရေတီလေကြောင်းလိုင်းကလေရင်ပြကြတော့တဲ့တောင်ဆောင်ပေါ်မှာရာနဲ့ချီတဲ့ရှာဖွေကက်ဆေးသမားတွေလည်းဆက်ပြီးတော့ရှာဖွေနေပါတယ်။လေရင်ပြအပိုင်းအစတွေထဲမှာကက်ဆေးသမားတွေဆက်လက်ရှာဖွေနေတာကိုဒေသခံရုံမြင့်သားကြတဲ့တွေမှာတွေ့ရပါတယ်။လေရင်ပြတ်ကျသွားတဲ့နေရာတစ်ပိုက်ကအပြက်စီအပိုင်းစားတချို့မီးလောင်နေတာကိုလည်းအဝေးကနေလမ်းမြင်ရပါတယ်။လေကြောင်းပြန်တန်းရေးကွင်းရက်ကဒေတာအချက်အလက်တွေအရ1992ခုနှစ်ပါကစ္စတန်လေကြောင်းလိုင်း Airbus A300 အမျိုးအစားခီးတဲ့တင်လေရင်ကတ်မန်ဒူလေးစိတ်ကိုစင်ကာနီတောင်ဆောင်မှာပြတ်ကျသွားခဲ့တော့ကလေမော်ပါတဲ့ခီးတဲ့169ယောက်သေဆုံးသွားခဲ့တဲ့ဖြစ်နောက်ပိုင်းအခုလေရင်ပြတ်ကျမှုဟာနီပေါ်နိုင်ငံသမိုင်းမှာလူသေဆုံးမှုအများဆုံးမှာမနေ့10နိုင်မနေ့90မှာ City George လေးစိတ်ကလေကြောင်းထိန်းသိမ်းမှုဌာနနဲ့နောက်ဆုံးဆက်သွယ်ရခဲ့ပြီးတဲ့နောက်လေရင်ပြတ်ကျသွားခဲ့တာလို့နီပေါ်မြပြလေကြောင်းအချုပ်ရေးဌာနကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။